ဟောင်ကောင်ကဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူဂျိုရှွာဝမ်ဟာစက်တင်ဘာလမှာပြုလုပ်မယ့်ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတူဖြစ်ဝင်ရောက်ရှင်းပြန်အရေးခံဖို့လျှောက်ထားလိုက်ပြီးဖြစ်ပါတယ်။ဟောင်ကောင်မှာအသစ်ပြန့်ချလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေအသေးအရအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပိတ်ပင်တားဆီးနိုင်ခြင်းရှိတဲ့ကြားကပဲဂျိုရှွာဝမ်ကအခုလိုလျှောက်ထားလိုက်တာဖြစ်ပါတယ်
။ With the threat of being extradited to China, with the uncertainty
ဒီနေ့ဝန်ကြီးချုပ်နဲ့လွှဲပြောင်းပေးခံရမယ့်အန္တရာယ်နဲ့ဒီမှကြီးတဲ့ထောင်တွေမှာထောင်ချခံရမလားဆိုတဲ့မရေရာမှုတွေကြောင့်ထောင်တန်းတက်တဲ့တချို့ကြောင့်ခံရနိုင်ခြင်းရှိတဲ့ကြောင့်ပဲကျွန်တော်ရွေးကောက်ပွဲကိုဝင်ဖို့မျှော်မှန်းထားပြီးပြည်သူတွေကပေးရထားတဲ့တောင်းပန်ကိုလက်ခံရရှိလိမ့်မယ်လို့မျှော်လင့်ကြောင်းနောက်ဆုံးထွက်တဲ့အထိကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲဝင်ပါမယ်ဆိုတာကိုလည်းကဘာကတည်အောင်လုပ်ပြသွားပါမယ်လို့အသက်23နှစ်အရွယ်ဂျိုးရှော့ဝမ်ကပြောသွားတာပါလာမယ့်ဟောင်ကောင်ဥပဒေပြုအဖွဲ့ဝင်ရွေးကောက်ပွဲအတွက်ဒီမိုကရေစီလူလားသူအုပ်စုတွေကကိုယ်စားလှယ်လောင်းပနာမာရွေးချယ်ပွဲတွေအလို့သဘောပြုလုပ်ခဲ့ရမှာဂျိုရှွာဝမ်ကကိုယ်စားလှယ်လောင်းတဦးဖြစ်ထိတ်ဆုံးကရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။သူက2014ခုနှစ်ဆန္ဒပြပွဲတွေမှာဥဆောင်ပါဝင်မှုနဲ့1000ခါကြာခံရပူပါတယ်။စက်တင်ဘာလမှာအဖွဲ့ဝင်80ပါဝင်တဲ့ဟောင်ကောင်ဥပဒေပြုအဖွဲ့ရွေးကောက်ပွဲတွေကျင်းပတဲ့အခါနေရအများစုကိုနိုင်ရဖို့ဒီမိုကရေစီလိုလားတဲ့အုပ်စုတွေကမျှော်မှန်းနေကြပါတယ်။ဒါပေမဲ့တရုတ်ပြည်မှကြီးကဇွန်လ30ရက်နေ့ကအစ်စ်ပြတ်ထမ်းလိုက်တဲ့အမျိုးသားလုံခြုံရေးဥပဒေနဲ့ဒီမိုကရေစီလိုလားသူကိုယ်စားလှယ်လောင်းတွေကိုတားမြစ်နိုင်ခြင်းရှိတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။အဲ့ဒီဥပဒေအရအမျိုးသားလုံခြုံရေးကိုအန်ဒီရဲ့ပြုတဲ့အပြစ်ရှိသူဘယ်သူ့ကိုမဆိုရွေးကောက်ပွဲဝင်ဖို့အရေးအသွေးမပြည့်မိဘူးလို့ပြောဆိုထားပါတယ်ရှင်။